ကမ္ဘောဒီးယားနိုင်ငံတွင်မှလက်ပတ်နေတဲ့တရုတ်ဆိုင်ပါရာဇဝတ်ဂိုင်းတွေအတွင်းမှာအာရှသလွားကအလုပ်သမားတွေကိုလူကုန်ကူးနေတယ်ဆိုတဲ့သတင်းတွေလာနေချီထွက်ပေါ်လာပြီးတဲ့နောက်မှာတော့ဒီပြဿနာကိုပိုးပြီးတော့ထိထိရောက်ကင်တွယ်ဆောင်ရွက်မယ်အကြောင်းအစိုးရကကတိပြုလိုက်ပါတယ်ဒီကိစ္စကိုထိထိရောက်ကင်တွယ်ဖြစ်ရှင်းဖို့ကမ္ဘောဒီးယားနိုင်ငံကိုကမ္ဘာသလွားကဖိအားပေးနေကြပါတယ် VOA ခမာဌာနရဲ့သတင်းဆောင်မကိုမတ်သိငိထိုက်ကတင်ပြထားပါတယ်
လူကုန်ကူးခံရသူတွေရှိနိုင်တဲ့နေရာတွေကာစီနိုတွေနဲ့ဟိုတယ်တွေကိုစစ်ဆေးဖို့တာဝန်ရှိသူတွေကိုချထားပြီးဖြစ်ပြီးလူကုန်ကူးမှုတန်တရားနဲ့လူတချို့ကိုလည်းဖမ်းဆီးထားပြီးဖြစ်ကြောင်းပြည်ထောင်ဝင်ကြီးစာခန်းကဩဂုတ်လ22ရက်နေ့မှာပြောပါတယ်။လစာကောင်းတဲ့ဤပညာအလုပ်တွေနဲ့မျှပြီးခေါ်ယူခံရတဲ့ထိုင်ဝမ်300ကျော်ဟာနောက်ဆုံးမှာတော့တရုတ်တွေကိုပြစ်မှတ်ထားလိမ်လည်တဲ့တယ်လီဖုန်းစင်တာတွေမှာအလုပ်လုပ်ကြရပြီးနောက်ထိန်းချုပ်ခံရကြောင်းထိုင်ဝမ်ဘက်ကပြောဆိုချက်ထွက်ပေါ်လာပြီးနောက်မှာကမ္ဘောဒီးယားပြည်ထောင်စုဝန်ကြီးကအခုလိုပြောတာဖြစ်ပါတယ်။ကမ္ဘောဒီးယားမှာခြေဆိုင်ပြီးလိမ်ညာလှုပ်ရှားနေတဲ့တရုတ်လုပ်ငန်းတွေမှာနိုင်ငံသားတွေပိတ်မိနေတဲ့အပေါ်စိုးရိမ်ကြောင်းပြောဆိုကြတဲ့ပြည်ပအစိုးရတွေအများအပြားရှိပါတယ်။ပြီးခဲ့တဲ့6လတာအတွင်းအတင်းအဓမ္မခိုင်းစေခံရမှုတွေကိုဖြည့်ရှင်းပေးဖို့တန်ယုံ3ခုထံမှနေကအကြောင်းကြားခဲ့တယ်လို့လဲကမ္ဘောဒီးယားနိုင်ငံခြားရေးဌာနပြောခွင့်ရချွမ်ဆွန်ရီကပြောပါတယ်ဒီထဲမှာဘင်္ဂလားဒေ့ရှ်အိန္ဒိယအင်ဒိုနီးရှားမလေးရှားမွန်ဂိုလီးယားနီပေါ်ပါကစ္စတန်ဖိလစ်ပိုင်နဲ့ထိုင်းနိုင်ငံတို့လည်းပါဝင်တဲ့အကြောင်းသူကပြောပါတယ်ဒီနှစ်အတွင်းလူကုန်ကူးဂိုင်းတွေထက်ကနေကဲတင်ခဲ့ရတဲ့နိုင်ငံခြားသား900လောက်ရှိတယ်လို့လဲပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်ကမ္ဘောဒီးယားနိုင်ငံသားတွေလည်းအိန္ဒိယထိုင်းနဲ့အင်ဒိုနီးရှားလိုနိုင်ငံတွေမှာကျွန်းပြုတ်ခန့်စေခံရတဲ့အခြေအနေမျိုးထိလူကုန်ကူးခံရတဲ့ပြဿနာကအစဉ်အဆက်ရှိနေတာပါ။ဒါပေမဲ့လည်းကမ္ဘောဒီးယားနေဆက်တွေမှာပြည်ပကလက်ရောက်လှုပ်ရှားကြတဲ့လူကုန်ကူးဂိုင်းတွေကိုတိုက်ဖျက်ရေးကတော့အခြေအနေသစ်တစ်ခုကြုံတွေ့ရတာဖြစ်ပါတယ်။ရာဇဝတ်ဂိုင်းကွန်းရက်တွေကိုအစိုးရရဲ့ဖြိုခွင်းဆောင်ရွက်နိုင်စွမ်းဟာဆိုရင်လည်းနိုင်ငံရဲ့စီးပွားရေးနဲ့ဒေတာရင်းရက်တည်မှုတွေအထိပါအကျိုးဆက်တွေရှိနိုင်တယ်လို့ကျွမ်းကျင်သူတွေက VOA ခမာဌာနကိုပြောပါတယ်။လူကုန်ကူးမှုကွန်ရက်တွေကိုဖြိုခွဲဖို့ပြက်ကွက်မယ်ဆိုရင်တော့ကမ္ဘောဒီးယားရင်ဆိုင်ရမယ်အကျိုးဆက်တွေကပြင်းထန်နိုင်တယ်လို့ပြောသူကတော့ပြည်တွင်းအခွင့်အရေးလှုပ်ရှားမှုအဖွဲ့ Ligado ရဲ့ဒုတိယညွှန်ကြားရေးမှူး Amsam At ဖြစ်ပါတယ်။
ပညာနေဘာစံကြီးကမ္ဘာကြီးငမ်း
ကမ္ဘောဒီးယားအနေနဲ့အလိမ်ညာလုပ်ငန်းတွေကိုဖြိုခွဲရေးအတွက်ခိုင်ခိုင်မာမာပိုင်းဖြတ်ဆောင်ရွက်လိုစိတ်မရှိဘူးဆိုရင်တော့လုံခြုံရေးနဲ့ဘေးကင်းမှုကိစ္စတွေကြောင့်ဖီးသွားလုပ်ငန်းရင်းနှီးမြှုပ်နှံမှုနဲ့ကမ္ဘောဒီးယားရဲ့ပုံရိပ်ကိုထိခိုက်စေမှာပါ
ကမ္ဘောဒီးယားနိုင်ငံတွင်လူကုန်ကူးမှုနဲ့လုပ်သားတွေဝင်ရောက်မှုကိုထိန်းချုပ်နိုင်ရေးအတွက်အင်းကြီးချင်းနိုင်ငံတွင်နဲ့လည်းခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်သင့်တယ်လို့သူကထပ်လောင်းပြောပါတယ်။အင်တာနက်ဆိုက်ဘာလိမ်ညာမှုတွေနဲ့လူကုန်ကူးမှုတွေအရေးစိုးရိမ်ကြောင်းကုလသမဂ္ဂရဲ့ကမ္ဘောဒီးယားလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ် Bit Montabon ကလည်းသူ့ရဲ့ပထမဆုံးခီးစဉ်အတွင်းမှာပြောပါတယ်
။ You need something more specialized.
အထူးစီမံတစ်ခုခုနဲ့လိုအပ်တဲ့စွမ်းဆောင်ရည်အရင်းမြစ်တွေလိုအပ်ပါတယ်။
လူကုန်ကူးခံရသူတွေရဲ့နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ဖို့လူကုန်ကူးခံရသူတွေကိုဖော်ထုတ်ပြီးလူလိန်ကွင်းရက်တွေရဲ့အချက်လက်တွေစုဆောင်းရယူမှုစမ်းသစ်တဲ့နည်းလမ်းတွေအတွက်လဲကမ္ဘောဒီးယားတာဝန်ရှိသူတွေကိုလေ့ကျင့်သင်တန်းပေးဖို့လိုအပ်တယ်လို့သူကပြောပါတယ်။ Transparency International အဖွဲ့ကြီးရဲ့ကမ္ဘောဒီးယားနိုင်ငံဆိုင်ရာအမှုဆောင်ရာရှိချုပ် Patch Pasi ကတော့နိုင်ငံတွင်းမှာလူကုန်ကူးဂိုင်းတွေဆက်ပြီးလှုပ်ရှားနေမယ်ဆိုရင်တော့အာဏာရပါတီအနေနဲ့ကြီးကြီးမားမားပေးဆက်ရနိုင်တယ်လို့ပြောပါတယ
်ပေါ်ရတ်အတန်းခွင်ဒန်ဒိက
နိုင်ငံတကာရာဇဝတ်မှုကျူးလွန်သူတွေကလူကုန်ကူးမှုငွေမဲခွာချမှုနဲ့လက်နက်ကုန်ကူးမှုတို့အပါအဝင်ရာဇဝတ်မှုကြီးတွေကျူးလွန်မှုကမ္ဘောဒီးယားမျိုးကိုအသုံးချနေတာကိုပြည်သူတွေကမလိုလားကြပါဘူး
ကမ္ဘောဒီးယားမြန်မာနိုင်ငံမြောက်ပိုင်းနဲ့လာအိုတို့အပါအဝင်အရှိတောင်အာရှဒေသတွင်းကတရားဥပဒေမဲ့ဖြစ်နေကြတဲ့ဒေသတွေမှာဒီနှစ်ပိုင်းနေအတွင်းတရုတ်ရာဇဝတ်ခိုင်းတွေကပိုပြီးချက်ထွင်လာနေတယ်လို့အမေရိကန်ပြည်ထောင်စုငြိမ်းချမ်းရေးအင်စတီကျူကမြန်မာဆိုင်ရာညွှန်ကြားရေးမှူးဂျေးဆင်တာဝါကပြောပါတယ်အလို့ကရရှိရေးအတွက်မြန်မာနိုင်ငံအပါအဝင်အရှိတောင်အာရှနိုင်ငံတွေကိုတွားရောက်ရင်းလိင်ညာလှည့်ပြားမှုတွေနဲ့မိပြီးအတမခိုင်းစေခံရတဲ့ဟောင်ကောင်ပြည်သူတွေထဏီပြန်လာနိုင်ဖို့ကြိုးစားနေတဲ့အကြောင်းဟောင်ကောင်တာဝန်ရှိသူတွေကလည်းဩဂုတ်လလက်လယ်ပိုင်းတုန်းကပြောဆိုထားပါတယ်။လိညာခိုင်းစေခံရတဲ့ဟောင်ကောင်ပြည်သူတချို့ကိုပြန်ပြီးတော့ခေါ်ယူနိုင်ခဲ့ပြီဖြစ်ပေမဲ့လည်းတချို့ကတော့မြန်မာနိုင်ငံမှာပိတ်မိနေဆဲဖြစ်ကြောင်းနဲ့မ မြန်မာနိုင်ငံရဲ့တောင်ပိုင်းနဲ့မြောက်ပိုင်းကိုခီးမသွားကြဘူးလေ။ဟောင်ကောင်အာဏာပိုင်တို့ကပြည်သူတွေကိုတိုက်တွန်းနေပါတယ်ရှင်။